NLD ပါတီအနေရခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကရွေးကောက်ပွဲနိုင်အောင်မလျော်ဩဇာသုံးခဲ့တယ်လို့ဆိုပြီးရာဇတ်ကြီးပုံမှ130ကကြီးနဲ့စစ်ကောင်စီကထပ်မံတရားဆွဲဆိုလိုက်ပါတယ်ဒီနေ့ဇန်နဝါရီလ31ရက်နေ့ပြည်တော်အထူးတရားရုံးကိုရောက်ရှိလာတဲ့အမှုကိုဖေဖော်ဝါရီလ14ရက်ကစတင်ပြီးရက်ပေါင်း180အတွင်းအပြည့်စစ်ဆေးမှာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကိုတော့မဆုမွန်ကဖော်ပြပေးပါမယ်ခင်ဗျာ
။2020ရွေးကောက်ပွဲမှာအနိုင်ရအောင်မလျော်ဩဇာသုံးခဲ့တယ်လို့ဆိုပြီး NLD အစိုးရသမ္မတဦးဝင်းမြင့်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကိုရာဇသက်ကြီးဥပဒေပုံမှ130ကကြီးနဲ့စစ်ကောင်စီကအမှုတွဲပြီးတရားဆွဲဆိုပါတယ်။ဒီကနေ့နေပြည်တော်အထူးတရားရုံးယုံကြည်မှာဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကဒီအမှုအတွက်ကိုယ်စားလှယ်လွှဲစာတင်ခဲ့တယ်လို့သိရပါတယ်။တရားဆွဲဆိုလိုက်တဲ့ပုံမှန်130ကကြီးနဲ့ပတ်သက်လို့တရားရုံးနဲ့နှီးဆက်တဲ့ရှေ့နေတူကအခုလိုပြောပြပါတယ်
။ဟုတ်တယ်ဟုတ်တယ်ပြန်ဆုံးမြတ်ကားလေးဒီလိုကဒီကဘုံမှာမလျော်တာတုံးတယ်ကိုယ်လည်းဆင်းမရောတာတုံးတယ်ပေါ့ဗျာဆင်းမတတ်တယ်အဲ့ဒါမျိုးအဲ့ဒါမျိုးပြီးထားတာပေါ့ဆက်တုံးကကြီးဆိုတာဖြည့်ပြတုံးတဲ့ကကြီးကိုဒီပြင်ထားတဲ့ဟာရှိတယ်အဲဖြည့်ထားတဲ့ကကြီးမှာဒီဆရာတို့ဆိုင်ရာဥပဒေပေါ့နော်ဆရာတကြီးဥပဒေအခန်း6ကကြီးမှာပြောင်းစုမှနိုင်ငံတော်ကိုပြည်ဝန်ခြေခံဥပဒေနဲ့စီသေးဥပဒေများ၌ပါရှိသည့်ကထမ်းကျဲအချက်နဲ့ဆက်လင်းပြီးပြည်မှုများဆိုပြီးတော့ပြင်ဆင်ထားတယ်အဲ့လိုပြင်ထားတာပေါ့နော်
စစ်ကောင်စီကတာဝန်ပေးထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကတရားလိုလုပ်ပြီးတော့တရားစွဲတာဖြစ်ပါတယ်။ဒီမှုကိုဖေဖော်ဝါရီလ14ရက်နေ့မှာစတင်စစ်ဆေးမှာဖြစ်ပြီးရပ်ပေါင်း180အတွင်းစစ်ဆေးသွားမယ်လို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကသိရပါတယ်။ပြည်ထောင်စုဆိုရအဖွဲ့ဝင်ကြီးဦးမင်းသူဟာလည်းစစ်တပ်ကနေအာဏာသိမ်းတဲ့နေ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကလေးကနေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်ပြီးပထမဆုံးသူ့ကိုအမှုတက်ပြီးတော့တရားစွဲတာဖြစ်ပါတယ်။တီစဲဥပဒေတရားရက်မှာပြုလုပ်မှုဒါမှမဟုတ်ပြက်ကွက်မှုအတွက်ပြည်ထောင်တွေကိုအတီအလင်းပြထန်းထားခြင်းမရှိတဲ့အခါမှာရာဇသက်ကြီးပုံမှန်130ကကြီးနဲ့အရေးယူနိုင်ပြီးတော့အမြင့်ဆုံးပြည်ထောင်ကတော့1,300အထိချနိုင်ပါတယ်။ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တချို့ကလည်းဒီပုံမှန်နဲ့တရားစွဲထားပါတယ်။ဒီပုံမှန်ကအာမခံပေးလို့ရတဲ့ပုံမှန်ဖြစ်ပေမဲ့ဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကတော့ထောင်တန်းတွေအတိအသင့်ချမှတ်ခံထားရပြီးဖြစ်လို့အာမခံလျှောက်တာမဖြစ်နိုင်ပေမဲ့ဦးမင်းသူအတွက်ကတော့လျှောက်ထား권ရှိနိုင်ပါတယ်။ဒါပေမဲ့ဦးမင်းသူကိုလည်းအာမခံမပေးတဲ့ရာသသက်ကျင်တုံးဥပဒေပုံမှ132အရက်အခေါ်ခြေချုပ်ဥပဒေနဲ့ထပ်မံတရားဆွဲဆိုလိုက်တာကြောင့်အာမခံလျှောက်ခွင့်မရှိဘူးလို့တရားရုံးနဲ့နှိစက်သူတူကပြောပါတယ်။ဦးမင်းသူဟာနိုင်ငံရေးယာရုရှိတဲ့အချိန်မှာ2020ခုနှစ်စက်တင်ဘာလအတွင်းNND ပါတီရွေးကောက်ပွဲမှာအောင်နိုင်ရေးအတွက်ကုမ္ပဏီပိုင်ရှင်တဦးကိုဆက်သွယ်ပြီးတော့ NND ပါတီအတွက်တီရှပ်အထည်18,000အတွက်ငွေကျပ်315သိန်းလက်ခံရယူခဲ့တာနောက် NND ပါတီဒစိမ့်တွေပါတဲ့လွယ်အိတ်တွေဝယ်ယူဖို့အတွက်ကျပ်သိန်း360လက်ခံရယူခဲ့တယ်လို့ဆွဆွဲပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့ပါတရားစွဲဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီဘက်ကအတိပေးထုတ်ပြန်ထားပါတယ်ဒေါအောင်ဆန်းစုကြည်ကိုတော့အဂတိလိုက်စားမှုအမှုစဲမှုနိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနောက်အခုထပ်ပြီးတော့တရားစွဲခံရတဲ့မလျော်ဩဇာသုံးမှုစတဲ့အမှုတွေနဲ့ရင်ဆိုင်နေရပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုပ်မှုတဘာဝဘေးအမှုဆက်သွယ်ရေးနဲ့ပို့ကုန်တွင်းကုန်အမှုတွေအတွက်ထောက်နှံစုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်ရှင်။